မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့ဖို့ပါဝင်ရှေ့တော်ရှာတီတမ်းမှာဒီမိုကရေစီလွတ်ခွင့်ရင်းနဲ့လွတ်လပ်စွာပြည်လည်ကြောင်းသွားလာခွင့်တွေအတွက်ရည်တည်ကြိုးပမ်းသွားမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမှုကြောင့်ကြေကွဲစရာဖြစ်နေကြုံရပြီးဒေသနဲ့တင်ပြရေးကိုလည်းထိခိုက်လာနေတဲ့ကြောင်းဖြစ်ရှင်းဖို့လိုအပ်တဲ့အကြောင်းနဲ့အာဆီယံနဲ့ဆက်ဆက်ထိပ်သီးစည်းဝေးတွေဘော်ဒူနီကအွန်လိုင်းကကျင်းပရမှာပြောဆိုလိုက်ကြပါအမေရိကန်ပြည်အောင်စုဟာမြန်မာပြည်သူတွေဘက်ကရပ်တည်နေပြီးမြန်မာစစ်ကောင်စီရဲ့အကြမ်းဖက်လို့ရတဲ့ကိုရပ်ဖို့နိုင်ငံရေးကျင်းသားတွေအားလုံးပြန်လွတ်ပြေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့လည်းတောင်းဆိုခဲ့ပါတယ်။အာဆီယံနဲ့အမေရိကန်ထိပ်သီးစည်းဝေးအင်္ဂါနေ့ကစတင်ရမှာဖေဖော်ဝါရီလတည့်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပြည်ပကတိပေါ်ပေါက်နေတဲ့အပေါ်သမ္မတဘိုင်ဒန်ကစိုးရိမ်ညောင်းလေးပြောဆိုခဲ့တာပါ။အာဆီယံနဲ့ဆက်ဆက်ထိပ်သီးစည်းဝေးတွေမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းအမေရိကန်သမ္မတကချီချူစွာပြောဆိုထားပါတယ်မြန်မာစစ်ကောင်စီကတော့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့ဆုံးဖြတ်ချက်ဟာအာဆီယံအသင်းရဲ့စီးနင်းစည်းကမ်းတွေကိုချိုးဖောက်ရရအကြောင်းပြောဆိုကန့်ကွက်ခဲ့ပါတယ်သမ္မတဘိုင်ဒန်ကတော့မြန်မာအရေးထိရှိရမှာအာဆီယံအရေးပါပြီးဩဇာရှိတဲ့အခန်းကဏ္ဍမှာရှိနေတဲ့အကြောင်းအင်္ဂါနေ့အွန်လိုင်းဆွေးနွေးရမှာပြောဆိုထားပါတယ်